ကိုယ်ကဝင်းရောက်ဒီနေ့ထောင်ရနေလွတ်လာပြီလို့ကြားတော့အခုဒါလွတ်ရစီပြီလွတ်လာလားသူတို့ဒါလွတ်ပေးလိုက်တာလား
ကျွန်တော်ပုံမှန်လွတ်ရစီပြီလွတ်လာတာပါတရင်မှာရှော့ရမကြပါဘူးထောင်နေသားစုစုပေါင်းဆိုရင်ခုနှစ်နှစ်နှစ်လနဲ့ခုနှစ်ရက်တိတိကျပါတယ
်သူတို့ထောင်ချလိုက်တာအားလုံးဘယ်နှစ်နှစ်လဲခင်ဗျာ
အဲကျွန်တော်ခုနှစ်နှစ်ပါကျမရဲ့အချိန်ကြီးကကျွန်တော်ထောင်ထဲကိုရောက်တဲ့ချိန်ကဘာရောမှမရှိပါဘူးဒါပေမဲ့ထောင်နေသား၄နှစ်ကြာမှကျွန်တော် tuberculosis TB ရောဂါဖြစ်ပါတယ်အဲ့တော့အောင်ဆန်းစင်ဝါ TB ဆရာဝန်ကြီးနဲ့ကျွန်တော်လုံးဝတွေ့ဝင်မရပါနဲ့အချင်းထောင်ဆရာဝန်ရိုးရိုးတွေနဲ့ပဲတောက်ခဲ့ရတယ်။အဲဆေးဝါးကုသမှုကိုကျွန်တော်6လခံယူခဲ့ရပြီ။ထောင်နေသား6နှစ်ပြည့်တဲ့အခါမှာဒုတိယကျင် TB ကိုဖတ်ဖြစ်ပါတယ်။အဲ့တော့ကျွန်တော်ကကတူးလို့ခေါ်တဲ့ဒုတိယကျင်ကုသမှုကိုခံကြရပါတယ်။အဲဆေးဝါးကြီးရဲ့တန်ကြောင့်2010ဇန်နဝါရီပိုင်းမှာကျွန်တော်နှလုံးခက်ပြီးချမ်းမြေလာတယ်။အဲ့တော့နှလုံးနဲ့ပတ်သက်တဲ့ဟာကို3လကျင်ကျွန်တော်ဆက်ဆေးနေရပါတယ်။ဒါကထောင်ထဲရောက်ပြီးမှဖြစ်ပေါ်လာတဲ့ဒီယောဂကြီးကြီးပေါ့နော် TV နဲ့နှလုံးကိုဖြစ်နေတယ
်ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကလည်းကျွန်တော်ကြားနေတယ်ဒီအင်းစိန်ထောင်ထောင်မကြီးလေးတိုက်တို့ဘာလို့အဲ့ဘက်တွေမှာဒီနိုင်ငံကြီးအင်းသားတွေကြားထဲမှာပဲ TV ယောဂဝေဒနာတွေတော်တော်လေးဖြစ်နေကြတယ်လို့ကြားတယ်အဲ့ဒါရောကိုဟန်ဝင်းရောဘယ်လောက်သိခဲ့လဲခင်ဗ
ျဥမာကျွန်တော်နေထိုင်နေဟိုအင်းစိန်ချင်းထောင်တိုက်ကြီးငားထိုက်ခင်းမှာကိုမြာဆန်းထုဆိုတဲ့ပုဂ္ဂိုလ်ကအခုလို TV ယောဂသူဖြစ်နေပါပြီငားလိုက်တစ်ချမ်းထဲမှာရှိပါတယ်အဲ့နောက်ကကျွန်တော်ရှေ့မှာနေသွားတဲ့ရေဘော်ကြီးလေးဖြစ်ပါတယ်ဥမာကိုဝေလင်းကိုလင်းဆိုတာလုံမန်းလှုပ်ရှားမှုနဲ့ကြာလာတဲ့ရေဘော်တယောက်ပါအရင်တော့ကတော့ကိုထုံးလင်းကျော်လိုပါလို့ဖြစ်ခဲ့ပူပါတယ်ဒီတိုက်ခဲ့မှာတော့ငားထိုက်ကြတီဗီရောကဖြစ်များဆုံးမှာဘာကြောင့်လဲဆိုတော့တိုက်ရဲ့တီဆောက်ဖွဲ့ပြီးပုံကအောက်ကရေထိုက်ဖြစ်တဲ့အတွက်ရင်ွေးပြံမှုနဲ့အေးရမ်းမှုတွေရှိပါတယ်အဲ့တော့ပုံပြီးခံစားရပါတယ်ခုလောလောဆယ်ဆိုရင်နှစ်တုံနဲ့နှစ်ရှည်တိုက်ခဲ့မှာတီဗီရောကတွေတော်များများဖြစ်နေတယ်လို့ကြားတယ်ထောင်လင်းအဆောင်ဆေးဦးမှာလည်းအဲ့လိုမျိုးယောဂတွေညားနေတဲ့အတွက်ကိုတိုက်ခဲ့မှာလည်းယောဂဖြစ်သူနဲ့အဖြစ်သူကိုရောထားပြီးတော့ကုသနေရတဲ့အဆင့်တွေရှိပါတယ်ဥမာနားထောင်နှစ်ခန်းမှာဆိုရင်ကျွန်တော်တို့တိုက်ခဲ့တာထုတ်ခံသွားရတယ် ABS ရဲ့ဆက်ရင်း303က1990ခုနှစ်ဒီဇင်ဘာလကဖမ်းခံထားတဲ့ရေဘော်အောင်ကျော်စိုးကိုဖုခွားသူဆိုရင်တီဗီယောကဖြစ်နေပါတယ်ဒါအပြင်းထန်ပါပဲပြီးရင်ခုနဲ့အတူခုနေနေတဲ့ပိုဆော်လင်း ABS ရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ခုချိန်မှာထောင်တစ်ဝက်ကျပြီးသွားပြီးနောက်မှုကိုရင်ဆိုင်နေရတဲ့ရေဘော်တွေလည်းဖြစ်နေတယ်လို့ကြားပါတယ
်အခုဆေဆိုးရဲ့သတင်းစာတွေမှာကျွန်တော်တို့တွေ့နေရတာဒီဆေဆိုးကဖွဲ့ထားတဲ့လူခွေကော်မရှင်ရဲ့ဒီအချင်းထောင်အာနာပိုင်းရဲ့ပေါင်းပြီးတော့ပေါ့နော်အချင်းထောင်ကောင်းမွန်ရေးအတွက်ကိုတော်တော်လေးကြိုးစားနေတယ်ပေါ့သူတို့အစားအသောက်အနေထိုင်ကျန်းမာရေးနောက်တစ်ခါဒီတရားထိုင်တာတို့ဟုတ်လားသောက်စားတဲ့ပေးဖတ်ထားတို့ဒီလိုလှုပ်ထားတယ်ဆိုတာမျိုးတွေနဲ့ပေါ်ပြတယ်အဲ့တော့ကိုဝင်းအောင်အဲ့ဒီပုံမှာဘာလဲပြောချင်လဲခင်ဗျ
ဒီရပိုင်းတွင်းမှာပဲတခန်းတွင်းတခန်းတွင်းနေမှာနေမှာကျွေးဦးလေးတွေလိုက်တက်ဆင်ပြီးနေတာကိုတွေ့ရတယ်အားလည်းကျွန်တော်ကြားသိရတော့ဆိုရင်2017ဇန်နဝါရီလကုလသမဂ္ဂလူ့ခွင့်ရေးညီလာခံမှာပြည်ထောင်ဝင်ကြီးဦးမောင်ဦးဒီကဗမာပြည်လူ့ခွင့်ရေးကော်မရှင်ကနေပြီးတော့စင်္ကာတင်သွင်းဖို့အတွက်ထောက်ထားအချက်လက်တွေကိုရယူဖို့ပြင်ဆင်နေတယ်လို့ကြားသိရပါတယ်အဲ့လိုပုံစံမျိုးလေးနေနဲ့ဘိုးအင်းစိန်ရှင်းတော်မှာရှိနေတဲ့တိုက်ခဲရချင်းသားတွေကိုတစုံတရာလေးတွေရချိုးရင်မယ်ဆိုရင်2လ3လလောက်အတင်းမှာသူတင်ကြောင်းလဲလာတဲ့ပုံစံလေးတွေကိုထုတ်ပါတယ်ဒီကြောင်းလဲမှုကစေတနာစစ်မှန်တဲ့ကြောင်းလဲမှုလားဒါမှမဟုတ်ရေချက်တစ်မျိုးကိုပေါ်ဆောင်မှုအချိန်ကြမ်းတဲ့တစ်ခုနဲ့ပဲကြောင်းလဲနေကြလားဆိုတာတော့ကျွန်တော်တို့မကြားခင်ချိန်ပေါ်မှာပါတိုက်ချုပ်တိုက်ကိုအစိုးရအာဘုံဖြန့်ချီနေတဲ့နေစဉ်တို့တင်းကတစ်ဆောင်လေးကိုအလှည့်ချပေးဖတ်တဲ့အတွက်ဂျန်နယ်လတရားနည်းတို့တင်းစာကျွန်တော်တိုက်ကိုကြောင်းမယ်ဆိုငားတိုက်ဖြစ်တဲ့အတွက်ငားရမြောက်မှာပဲရောက်ပါတယ်အဲ့ဒါလေးကိုပဲအားပြုပြီးဖတ်နေရတယ်ဟေးထားပါအဲနောက်တစ်ခုကသူတို့ပြန်ဖြူတယ်ဆိုတဲ့ငါးသိန်းတို့နေစဉ်တို့တင်းစာတို့ဆိုတဲ့ဟာတွေရတယ်ကျွန်တော်တို့ရဲ့စိတ်သက်တည်ဟာသူတို့ဘော်ကိုအပြူသဘောဆောင်အကောင်းမြင်လာဖို့ကရှေ့ရှုဖြန့်ဝေတဲ့စားတော်တွေပဲဖြစ်ပါတယ
်ကိုအောင်ဝဲရောက်အခုတိုက်ထဲမှာနေကြရတာတယောက်ထဲလားတခြားဘသူတွေနဲ့အတူတွဲနေကြရလဲခင်ဗျအ
ခုကျွန်တော်တို့ငားထားရဲ့ဖွဲ့စည်းပုံကတခန်းအောင်တယောက်ပဲထားပါတယ်လေးလို့လင်းရှိလေတခန်းအောင်တယောက်ပဲထားပါအ
ဲ့တော့ဟိုအဲ့လိုမျိုးတယောက်ထဲဘလောက်ကြာကြာနေကြရလဲအခု
2005ခုနှစ်ကနေဒီနေ့ထိပြီပါပဲတယောက်ထဲကျွန်တော်ချစ်ပေ7ပေအခန်းလေးထဲမှာတယောက်ထဲပဲနေကြရပါတယ်အ
ဲ့တော့အခုကိုအောင်ဝဲရောက်ဒီနေ့ပြန်လွတ်ပြီဆိုတော့ဘာလို့စဉ်းစားတာလဲခင်ဗျ
ကျွန်တော်တူကြီးနေနေရတော့ကျွန်တော်ရဲ့ပုဂ္ဂိုလ်ကြီးဘဝပုဂ္ဂိုလ်ကြီးဘဝတပိုင်းရှိတယ်လို့ပရိဒါပေါ့လူများစုနဲ့ဆိုင်တဲ့ဘဝနှစ်ခုရှိပါတယ်ကျွန်တော်ရဲ့လူများစုနဲ့ဆိုင်တဲ့ပရိဒါတိစ္ဆာကြီးရတော့ကျွန်တော်တို့ကြေကြောတဲ့ရွယ်အချိန်ကမြန်မာတောင်းတတ်တော်မကမှာပါဝင်လှုပ်ရှားခဲ့တဲ့အချိန်ကနေစပြီးဒီနေ့အချိန်ကြီးကျွန်တော်တို့ကင်ဆယ်ထားတဲ့ဒီမိုကရေစီယုံကြည်ချက်တွေလူ့ခွင့်ရေးယုံကြည်ချက်တွေကိုဆက်လက်ဆွဲနိုင်သွားမှာဖြစ်တယ်ဘလို့အချိန်နေဖြစ်ဖြစ်နောက်ဆုံးမှာမဟုတ်ဘူးခုနှစ်နှစ်ကြာပြီးတော့နေခဲ့ပြီနဲ့ဒီပေါ်မှာကျွန်တော်တစ်ချက်ကြီးမှပြေးနိုင်သွားဘူးဆိုတာကိုပြောချင်ပါတယ်အဲ့တော့အမျိုးသားရေးဆိုင်ရာညီညွတ်ရေးဆိုင်ရာတုံ့ရှားမှုတွေကိုအားလုံးဆိုင်ရာဒုရုကဲဆိုင်တဲ့ private လုပ်ငန်းတွေအတွက်ကျွန်တော်ပါဝင်ပြီးတော့တက်နိုင်တဲ့ထောင်ရည်ပြီးတော့ဆောင်ရွက်သွားမှာပါတူးချင်းကိစ္စကတော့ကျွန်တော်ရဲ့လူမှုရေးနဲ့ဒီဘဝရဲ့အခြေအနေကိုကျွန်တော်ဘဝနဲ့လုံးနိုင်တဲ့လောက်ကိုကျွန်တော်ဆောင်ရွက်သွားမှာပဲကျွန်တော်ဆိုတော့အိမ်မှာပဲကျွန်တော်ကျန်းမာရေးမကောင်းတဲ့အတွက်စေဝါကူစားမှုချက်ဖေးမှုတွေပြန်လည်ထုတ်အောင်မှာပါ
ဟုတ်ကဲ့ဟုတ်ကဲ့အခုလို့ပြောပြတာကျေးဇူးအများကြီးတင်ပါတယ်ကိုအောင်ဝင်းအောင်ရေ
ဟုတ်ကဲ့ဟုတ်ကဲ့